လိင်တူဆုံမဲ့သူတွေတရားဝင်လက်ထပ်ခွင့်ပြုတဲ့ဥပဒေကြမ်းကိုထိုင်ဝမ်ဆွတ်တော်ကအတူပြုလိုက်ပါတယ်။လိင်တူချစ်သူတွေကိုတရားဝင်လက်ထပ်ခွင့်ပြုသလိုလက်ထပ်ထားသောအစိုးရဌာနတွေမှတရားဝင်မှတ်ပုံတင်ခွင့်ပြုတဲ့ဥပဒေကိုဆွတ်တော်မှမင်းအများစုနဲ့ထောက်ခံခဲ့ကြတာဖြစ်ပါတယ်။ဒါကြောင့်ထိုင်ဝမ်ဟာလိင်တူလက်ထပ်သူတွေကိုတရားဝင်အတိအမှတ်ပြုတဲ့ပထမဆုံးအာရှနိုင်ငံဖြစ်လာပါတယ်။အမျိုးသားအမျိုးသမီးစုံတွဲတွေညီတူလက်ထပ်တဲ့အခွင့်အရေးရဖို့ဟိုးအရင်နှစ်နဲ့ချီတဲ့ကစီယုံလှုပ်ရှားလာကြတဲ့LGBT လိင်တူချစ်သူတွေအတွက်အကြီးအကျယ်အနိုင်ရမှုလည်းဖြစ်ပါတယ်။လိင်တူလက်ထပ်မှုကိုအပြည့်အဝတရားဝင်အသိဉာဏ်ပြုမဲ့အစားအကန့်အသတ်နဲ့လက်ခံဖို့ဥပဒေကြမ်းကို Conservative တွေဘက်ကအတည်ပြုနိုင်ဖို့ကြိုးစားခဲ့ပေမဲ့လည်းမအောင်မြင်ခဲ့ပါဘူး။ဒီကနေ့ကြောက်တဲ့လိင်တူဆုံမဲ့သူတွေအပေါ်မနှစ်မြို့မှုစန့်ကျင်ရေးနိုင်ငံတကာနေ့မှာဥပဒေကြမ်းကိုထိုင်ဝမ်နှုတ်တော်မှမဲခွဲဆုံးဖြတ်တာမှာမိုးရီအကြီးအကျယ်ကြွားနေတဲ့ကြားတွေက LGBT အခွင့်အရေးလှုပ်ရှားသူထောင်ထဲချီစွတ်တော်စာအုပ်အပြင်မှာလာရောက်စုဝေးခဲ့ကြပါတယ်။စွတ်တော်ကအတည်ပြုလိုက်တဲ့ဥပဒေမှာထိုင်ဝမ်နိုင်ငံသားလိင်လူဆုံမဲ့သူအချင်းချင်းဒါမှမဟုတ်လိင်လူချင်းလက်ထပ်တာကိုတရားဝင်ခွင့်ပြုတဲ့နိုင်ငံသားသားနဲ့မှလက်ထပ်နိုင်မှာဖြစ်ပါတယ်။ကလေးမွေးစားမယ်ဆိုလဲလက်ထပ်သူနှစ်ယောက်ထဲကတယောက်နဲ့သွေးသားတော်ဆက်သူမျိုးကိုပဲမွေးစား권ရှိပါတယ်။မေလ24ရက်နေ့ကစပြီးတော့လိင်လူလက်ထပ်သူတွေအစိုးရစီမှာတရားဝင်မှတ်ပုံနိုင်권ရှိသွားတဲ့အတွက်ဒါဟာတမိုင်းစာမျက်နှာတစ်ကိုဖွင့်နိုင်ခဲ့တာဖြစ်တယ်လို့ LGBT ခွင့်ရေးလှုပ်ရှားသူတွေကပြောနေကြပါတယ်။